ရရှိမှာများဇွန်လ7ရက်ထိုင်းနိုင်ငံအစီအစိုက်မကောက်ဘုတ်သတင်းစာမှာရခိုင်ပြည်နယ်ပြည်ထောင်စုအတွက်ပတ်စင်ရအဖွဲ့ကညံ့ညက်ထက်ထက်ဖြစ်ရှိနေမှာမဟုတ်ဘူးဆိုတဲ့သုံးသပ်ချက်ဆောင်းပါးတစ်ခုဖော်ပြခဲ့ပါတယ်။မကောက်မြို့မှာလာမယ့်ဇွန်လ22ရက်နဲ့23ရက်နေ့တွေမှာကျင်းပမယ့်အာဆီယံညီလာခံမှာ AHA စင်တာလို့ခေါ်တဲ့ကပ်ဘေးဒုက္ခစီမံခန့်ခွဲမှုဆိုင်ရာအာဆီယံလူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုဌာနကမြန်မာနိုင်ငံနဲ့ပတ်သက်လို့ပဏာမအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာပါဝင်တဲ့အကြောင်းအရာတွေကိုအတိအကျမသိရသေးပေမဲ့တည်င်းတွေနဲ့ထုတ်ပြန်ချက်တွေအရကတော့လူရင်းစားဒုက္ခတွေတွေသူတို့ဆန္ဒအလျောက်နေရက်ကိုပြန်ပူရေးကိစ္စနဲ့ပတ်သက်တဲ့ကနဦးသုံးသက်ချက်ကိစ္စတွေပါဝင်တယ်လို့ဆိုပါတယ်။ဒုက္ခတွေတွေလူကြုံမှုရှိရှိလူကုန်တခါပြည့်နဲ့နေရက်ပြန်နိုင်ရေးအနေအထားကိုဖန်တီးနိုင်မဆိုရင်ဒီကိစ္စဟာလောလောကူကူချောချောမောမောဖြစ်သွားမယ်လို့အာဆီယံကယူဆနေပုံရတယ်လို့လည်းဖော်ပြပါတယ်။AHA စင်တာရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကျူစုလက်ခံရေးနဲ့ပြောပြောရေးဌာနတွေကိုကနဦးသွားရောက်ကြည့်ရှုခဲ့တဲ့အပေါ်မှာအခြေခံပြီးတော့အဲ့ဒီလိုသုံးသပ်ခဲ့ကြတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခသည်ပထမဦးဆုံးအထုပ်အမှန်တကယ်ရောက်ရှိလာမှသာဒီလုပ်ငန်းကိုစတင်နိုင်မှာဖြစ်ပါတယ်။အခုတော့အခြေအနေတွေအဆင်သင့်ဖြစ်မနေသေးပဲဒုက္ခသည်တွေပြန်လာဖို့ဆိုတာနွားရှိထွန်ကျူဆိုတာလိုဖြစ်နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေပြန်လာရေးဟာသူတို့ရဲ့ဆန္ဒအလျောက်သာဖြစ်တင်ပြီးဒုက္ခသည်တွေထဲမှာလည်းသူတို့နေထိုင်ခဲ့ရဒေသနဲ့လက်ရှိအခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေကြတယ်လို့လည်းဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး AHA စင်တာအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်တွေကိုတိုင်ပင်မေးမြန်းခဲ့သလားဆိုတာကလည်းမသေးခွဲ့ဘူးလို့ဆောင်းပါးကဖော်ပြပါတယ်။မစုံစမ်းရသေးဘူးဆိုရင်တော့လေးအနက်ထားပြီးဦးစားပေးဆောင်ရွက်တင်ပါတယ်တဲ့။ရခိုင်ပြည်နယ်အခြေအနေတွေကစိုးရွားနေစေမှုအခုထိဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ရောက်လာနေကြဆဲပဲလို့လည်းဖော်ပြပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုအတွက်အစီအရေးကြိုးပမ်းအထောက်အမှုကိုကြိုးဆိုရမှာဖြစ်ပေမဲ့ဒီပြဿနာဖြစ်ရှင်းနိုင်မှုကတော့အခြေခံအကြောင်းရင်းကိစ္စတွေကိုကင်တွယ်ဖို့ရေရှည်မဟာဗျူဟာတရဆက်မှတ်ဖို့လိုအပ်တယ်လို့လည်းသုံးပါးကအကြံပြုပါတယ်။ရေလိုဖြစ်ရှင်းနိုင်မဲ့ပြဿနာမဟုတ်တဲ့အတွက်ဖြစ်ပါတယ်တဲ့။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစင်ကာပူမှာကျင်းပခဲ့တဲ့အာဆီယံညီလာခံနဲ့ထိုင်းနိုင်ငံချင်းပိုင်မှာဒီနှစ်ဇန်နဝါရီလကကျင်းပခဲ့တဲ့နိုင်ငံခြားဝန်ကြီးများစီဝေးပွဲတွေမှာအာဆီယံရဲ့ကြီးကြပ်ချက်တွေဟာကြိုးဆိုရမှာပါ။ပဋိပက္ခပြဿနာရဲ့အခြေခံအကြောင်းရင်းစဉ်မြစ်တွေကိုဖြည့်ရှင်းဖို့နဲ့ပဋိပက္ခထံခန်းဆားနေကြရသူတွေရဲ့ဘဝတွေပြောင်းလဲထူထောင်ရေးတွေပါဝင်တဲ့အတွက်ဖြစ်ပါတယ်လို့ဘာကောက်ဖို့ဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာတော်တော်ရှင်ပါခင်ဗျာအီဗီနော့စတီရဲ့စပုတ်နစ်မဂဇင်းမှာတော့မြန်မာစီးပွားရေးအခြေအနေပေါ်နိုင်ငံတကာငွေကြေးရုံးဝန်ကြီးအဖွဲ့ IMF ရဲ့သုံးသပ်ချက်အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာစီးပွားရေးဟာပြီးခဲ့တဲ့2018ခုနှစ်အတွင်းအားကောင်းလာခဲ့ရာကဒီနှစ်မှာတော့ပြောင်းလဲနှေးကွေးစွာပြုလာတယ်လို့နိုင်ငံတကာငွေကြေးရုံးဝန်ကြီးအဖွဲ့ IMF ကပြောပါတယ်တဲ့ဒါပေမဲ့အစိုးရအနေနဲ့စီးပင်းတွေတိုးတက်လာအောင်ရင်းနှီးမြှုပ်နှံလူစိတ်တွေအားကောင်းလာအောင်နှစ်ကာလကြာရှည်ခဲ့တဲ့အထူးကြံနိုင်ငံဘဝကိုအဆုံးသတ်နိုင်အောင်ပြုပြင်ပြောင်းလဲမှုတွေဆက်လက်ဆောင်ရွက်နိုင်မယ်ဆိုရင်မြန်မာစီးပွားရေးဟာအလေအလတ်အဆင့်ကိုပြောင်းလဲရောက်ရှိနိုင်တယ်လို့လည်းဆိုပါတယ် IMF ရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံရဲ့စုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာဒီနှစ်အတွင်းမှန်မှန်တိုးတက်နေပေမဲ့မြန်မာအဓိကရင်ဆိုင်ရမှာကစက်ပြိုးကြီးပုတ်ကုန်တွေပေါ်အထာလွန်းတာရင်းနှီးမြှုပ်နှံမှုမလုံလောက်တာငွေတန်ဖိုးလျော့ကျတာတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကစက်ပြိုးကြီးကဏ္ဍကဝင်ငွေရောက်ခဲ့တယ်လို့ပုံမှန်ပုတ်ကုန်ရှိခဲ့တဲ့အတွက်မြန်မာ GDP 6.8% နှုန်းအထိရှိခဲ့ပါတယ်ငွေကြေးဖောက်ပွားမှုက4%နှုန်းမှတက်နေပြီးဘတ်ဂျက်လူငွေပြတ်မှုက GDP ရဲ့2.9%နှုန်းမြင့်သွားခဲ့ပါတယ်ဒါပေမဲ့ဒီနှစ်မှာတော့နိုင်ငံတကာနဲ့အညီလုံခြုံရေးဈေးနှုန်းတွေမြင့်တက်လာတာမြန်မာငွေတန်ဖိုးဆက်လက်ကျဆင်းနေပြီးသွင်းကုန်တန်ဖိုးတွေမြင့်တက်လာခဲ့ပါတယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်အခြေခံတွေဖြစ်တဲ့လျှက်စစ်တာလမ်းမဆက်တွေကြီးရေရစီရေစတာတွေတိုးတက်နေတာကြောင့်မြန်မာနိုင်ငံမှာစီမံကိန်းတွေအကောင့်ထက်ဖွဲ့ဖို့လည်းခက်ခဲနေတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာလူဝကဈေးချိုတဲ့အလို့သမားဈေးကွက်ရှိနေတာစီမင်းစည်းကမ်းမတင်းကျပ်တာတွေကြောင့်နိုင်ငံတကာကုမ္ပဏီတွေများများစားစားလာရောက်လုပ်ကင်ခွင့်ပြုဖို့ဥရောပနိုင်ငံတွေကတိုက်တွန်းနေကြပါတယ်2019ရခိုင်ပြည်နယ်ပြည်ပကပြည်ပနာကာလအတွင်းနိုင်ငံကြီးအထူးအကြံဖြစ်ခဲ့ရလို့မြန်မာစီဝါကြီးထိခိုက်ခဲ့ရတယ်လို့လည်းပြောဆိုကြပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလာရောက်ပြီးတော့လုံငတ်ထူထောင်ထားပြီးတဲ့ကုမ္ပဏီတွေကတော့ဆက်လက်လုပ်ကိုင်နေကြပဲရှိပါတယ်။မြန်မာဟာစက်မှုထွန်းကားတဲ့နိုင်ငံဖြစ်လာနိုင်တဲ့အခွင့်အလမ်းကြီးကြီးမားမားရှိနေပြီးအိန္ဒိယ၊ဘင်္ဂလားဒေ့ရှ်လိုချီမြင်တဲ့အထယ်လိုလူသုံးကုန်ပစ္စည်းတွေအထူးကထွက်လို့ရနိုင်ငံဖြစ်လာနိုင်တယ်လို့ Sputnik Magazine ဆောင်းပါးကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။